တခိတခါကနာမည်ကျော်ခဲ့တဲ့ရှုထောင့်ကြားထဲမှာအယ်ဒီတာချုပ်တာဝန်ယူခဲ့တဲ့ဦးဝင်းခေဟာ1988ဒီမိုကရေစီအရေးတော်ပုံမှာပါဝင်လှုပ်ရှားခဲ့ပြီးနောက် NLD စတင်ဖွဲ့စည်းတဲ့အခါတက္ကသိုလ်ရိပ်သာလန်ဌာနချုပ်မှာရုံးအဖွဲ့မှုဖြစ်လာခဲ့ပါတယ်။အဲ့ဒီနောက်တော့ခိုးပြီးမဲဆောက်မှာ NLD လွတ်မြောက်နေပြီကိုဖွဲ့တဲ့အခါဦးဝင်းခက်ကဥက္ကဋ္ဌပါ။နောက်ပိုင်းမှာဩစတြေးလျနိုင်ငံစစ်တီမျိုးကိုနိုင်ငံဒုက္ခသည်တအူးအဖြစ်ပြောင်းရွှေ့နေထိုင်ပြီးမနေ့ကကွယ်လွန်သွားခဲ့ပါပြီ။အခုအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်တဲ့ NCGUB ညွန်ပေါင်းအစိုးရအဖွဲ့ဝင်ဟောင်းဒေါက်တာဦးတင်ဆွေဟာဦးဝင်းခက်နဲ့အင်မတန်ရင်းနှီးသူတစ်ယောက်ဖြစ်ပါတယ်။
ဆောင်ကနေကျွန်တော်ဟိုမန္တပလောကလေးကဟိုတွေ့ပါတယ်ခင်ဗျာ1993-94ကလေးကပေါ့လေ NRDL မှာသူဥက္ကဋ္ဌတော်တော်ကြောင်သူလုပ်ခဲ့တယ်လုပ်ခဲ့တော့ကျွန်တော်လည်းညီလာခံစီတိုင်းကျွန်တော်တွားရပါတယ်အဲ့တော့ကျွန်တော်သူနဲ့ပတ်သက်ပြီးထူးခြားတာအာတစ်ချက်ကတော့သူလူငယ်တွေကသူ့ကိုတော်တော်ချစ်ကြပြီးတော့တော်တော်အားထားကြတယ်ခင်ဗျာတော့သူကလည်းလူငယ်တွေနဲ့လည်းရင်းနှီးနှီးနေတယ်ခင်ဗျာအဲ့တော့သူကတခြားနိုင်ငံတွေသွားပြီးပြန်လာရင်ဟိုကအရလာတဲ့ပစ္စည်းဥမာဂျပန်ပြန်လာရင်အလူငယ်တွေရောပါရမီသားစုတွေရောသူကပစ္စည်းတွေဝေပါဝေပေါ့လေတနည်းအားဖြင့်သူနိုင်ငံရေးလုပ်တဲ့ပုံစံကဟိုမိသားစုရင်းနှီးနှီးနှီးတူတူလုပ်တဲ့ပုံစံမျိုးလုပ်တယ်လို့ဟိုကျွန်တော်မြင်နေခင်ဗျအဲ့တော့နိုင်ငံရေးဖွဲ့စည်းရာဝေပါမှုတက်ခတ်မှုတွေတထုံးတာပေါ့လေဒါလည်းလူတိုင်းမှာကြုံတယ်လို့ဆက်ဝင်ခဲ့တယ်ကြုံခဲ့ပါတယ်အဲ့တော့အဲ့ကြတဲ့မှာကျွန်တော်ကဟိုအိန္ဒိယနေကိုယ်ကကိုညီလာခံတော့တဲ့ရတယ်လူဆိုတော့ကျွန်တော်ကကြားကြောင်းအောင်တွေ့လူမျိုးလဲလှုပ်ပြီးတော့ဆောင်ရွက်ပေးခဲ့ရတာဒီရှိပါတယ်ခင်ဗျ
ABSTF ခေါင်းဆောင်အောင်တူဖြစ်တဲ့ဒေါက်တာမြင့်ချိုကတော့ဦးဝင်းခက်နဲ့လွတ်မြောက်နေမြန်မာကောဩစတြေးလျနိုင်ငံစစ်တီမျိုးမှာပါရင်းရင်းနှီးနှီးရှိခဲ့သူတူပါ
1990ရွေးကောက်ပွဲပြီးတော့ရွေးကောက်ခံအမတ်တွေကနေစင်တန်ဆိုးဝါဖွဲ့ဖို့မန္တပလောဘက်ကိုရောက်လာတဲ့ခါမှာဦးဝင်းခက်လည်းနောက်ပိုင်းမှာအနေဒီရနော်ခေါင်းတော်တယောက်အနေနဲ့ပါလာတာကိုကျွန်တော်တို့တွေ့ရတယ်လေအဲ့ဒီတော့ကျွန်တော်ကဒီထိုင်းမြန်မာနေစားဘက်မှာ EPSG ကနေရဲဘော်ဖြစ်နေပေါ့လေကျွန်တော်ဒီလူ့ကျမကြီးလုပ်ငန်းတွေကိုကျွန်တော်လုပ်နေတဲ့ချိန်မှာဦးဝင်းခက်ကမနက်ပရောမှာရောက်ပြီးသိမချခင်မှာတော်တော်လေးဖျားရည်ဆိုပြီးတော့ကျွန်တော်ကိုလာပြီးကူညီတောင်းပါတယ်အဲ့တော့ကျွန်တော်လည်းမနက်ပရောမှာဖျားနေတဲ့ဦးဝင်းခက်စီကိုအမြန်တွားပြီးတော့သူ့ရဲ့ကျမကြီးအရှင်တွေတွားရောက်ပြီးတော့စစ်ဆေးပေးတော့ပေါ့လေအဲ့ဒီတော့ဦးဝင်းခက်ဟာနော်စစ်တပ်အမလန်တက်ချွာပြီးတော့ဖြားနေတဲ့ဂျာရီရန်ကြီးနော်အတန်မမာနဲ့စကားပြောတာကိုသတိထားမိတယ်လေအဲ့တော့အမှကျွန်တော်ဆေးသွင်းဖို့လုပ်တဲ့ခါကျတော့ဉာဏ်ဉာဏ်ကောင်းလုပ်ပေးပါသူတော်လိုင်းလူဆရာကြီးအများကြီးရှိပါတယ်ဆိုပြီးကျွန်တော်ပြောတဲ့စကားကိုကျွန်တော်မှတ်မိတယ်နောက်တစ်နေ့လောက်ကြာတဲ့ခါကျတော့တခါမြန်မာပလောထန်လာကျုံမှာ LED ရဲဘော်လေးတွေကိုဆေးတင်နှံပေးဖို့ဆိုပြီးတော့ကျွန်တော်ကိုကူညီတောင်းလို့အမှကျွန်တော်နှစ်ပတ်ကျော်လောက်ဦးဝင်းခန့်နဲ့အတူနေပြီးတော့ပေါ့လေအဲ့ဒီကဒီငယ်လေးတွေကိုကျွန်တော်ဆေးတင်တာပေးခဲ့ရပါတယ်အဲ့ဒီမှာလေးဝင်းခက်နဲ့ကျွန်တော်နှစ်ပတ်လောက်တူတူနေပြီးတော့နိုင်ငံရေးကိစ္စတွေအနေဒီရေပေါ်လေးတွေကျမ်းမိုင်းကိစ္စတွေရှစ်ဆက်မြေနော်တော်လိုင်းခီးကိစ္စတွေကိုဆွေးနွေးပြကြပါတယ်နောက်ပိုင်းမှာလည်းမကြာမကြာတွေ့ခဲ့ပါတယ်အစီအဝေးတွေမှာလည်းကျွန်တော်တွေ့တယ်နောက်ဆင်နီရောက်လာတဲ့ခါကျတော့လည်းဆင်နီမှာကျွန်တော်တို့တွေ့ကြပါတယ်ဘာဖြစ်ဖြစ်တော်လိုင်းရေပေါ်ကြီးတယောက်အခုလိုကြာဆုံးသွားတဲ့ပုံမှာတော့ကျွန်တော်အထူးပဲဒီမှာကောင်းဖြစ်ရပါတယ်သူတာဝန်တွေကိုသူကြည်ပြုံထမ်းဆောင်ခဲ့ရဆိုတာတော့ကျွန်တော်အနေနဲ့အတိအမှတ်ပြုပါတယ
်ဦးဝင်းခဲဟာစကားပြောရင်အင်မတန်တက်ကြွစွာအားနဲ့မှန်နဲ့ပြောတတ်တယ်လို့ကြပြာရွေ့ရင်လဲသူ့ကိုမှီအောင်ထန်ကရိုင်းကြကြရွတ်ဆိုနိုင်တဲ့သူရှားပါတယ်ခင်ဗျာအဲသူ့ရဲ့ထူးကြကြတခုကတော့ငယ်စဉ်ကတည်းကထမင်းကိုဟင်းအေးမပါအစီအနှစ်တင်နဲ့မစားပဲအကြော်တခုခုနဲ့ပဲစားတဲ့အကျင့်ဖြစ်ပါတယ် NLD မှာပါတီကိုလာရောက်ဝိုင်းရံသူအားလုံးချင်းရည်နဲ့အသားဟင်းတစ်ခွက်စားအချိန်မှာထမင်းချက်ဖို့ကန်ထရိုက်ရထားသူကဦးဝင်းခဲအတွက်ငါးကြော်တွေပစွန်ထုတ်ကြော်တွေနှစ်တန်းယူလာခဲ့တာကိုကျွန်တော်မှတ်မိပါတယ်ဒါဦးမကျင်တဲ့အတွက်နောက်ပိုင်းအမေရိကန်ပြည်ထောင်စုမှာစုံတဲ့အခါကျွန်တော်ကဦးဝင်းခဲခမရတော်လာရေးကိုငကြင်းကြော်စားအမှလုံးမလားဗျလို့ပြောခဲ့ပူပါတယ်သူကဟေ့မောင်ကြီးကိုဒီလိုမစော်ကားနဲ့ကွာကိုကမွေးကြတဲ့ကအကြော်ပဲစားတာဒါပေမဲ့ဘာအကြော်နဲ့မဆိုစားတယ်မောင်ရင်အခုကိုကြုတ်ကြောင်နဲ့ကျွေးလဲကိုစားမှာပဲကွာလို့ပြောပါတယ်ခင်ဗျာအဲ့ဒါအမှန်ပါဦးဝင်းခက်ဟာထမင်းကိုဟင်းရီမပါအစီအနှစ်မပါအကြော်နဲ့ပဲတသက်လုံးစားသွားပါတယ်ဒီအချက်ကိုလူတိုင်းကအံ့ဩရတယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်ခင်ဗျာ
သူကစားတော့နဲ့နေထိုင်တဲ့ပတ်သက်ရင်ကျွန်တော်ဆရာဝန်အမြင်မှာတော့လုံးဝဒီအသက်တိတောင်နေတိုက်တဲ့ပုံကမဟုတ်ဘူးလို့ကောက်ချက်ချရမယ်သူခင်ဗျာ secret ဆိုရင်ဟိုတန်ညိုကုန်းသက်တောက်တဲ့ပုံကမျိုး
အစားတောင်းဆိုရင်သူဟာကျသားကျော်လောက်ကလွယ်ဘာမှမစားဘူးအဲ့တော့သူဟာအားရတဲ့နဲ့ပတ်သက်ရင်တော်တော်ကိုဒုက္ခရောက်မယ်လို့ပဲလို့ကျွန်တော်တို့သတ်မှတ်ထားပေမလို့ဒီချင်းဒီသူတက်ရှင်တာဟာသူရဲ့ကန်တဲ့ဟာအံကောင်းတယ်လို့ကျွန်တော်ယူဆပါတယ်စေတုတင်တဲ့လားလို့တော့မှသူကြတဲ့ပုံကိုတရားလို့ကျွန်တော်မြင်နေတယ်ဗျဦးဝင်းခက်ကိုကျွန်တော်စကားကြုံသွားတဲ့အတွက်ဒီတစ်ခါတွေ့ရင်တော့သူ့ကိုတောင ကိုစစ်အာဏာရှင်တွေလက်အောက်ကအင်မတန်လွတ်မြောက်စေခြင်းနဲ့တော်လှန်ရေးသမားဦးဝင်းခဲ့ကွဲလွန်သွားခဲ့ပါပြီ။ရွေးကောက်ပွဲရလအပါအဝင်မြန်မာပြည်ဒီမိုကရေစီတိုးတက်ရေးနောက်ဆုံးသတင်းတွေကိုသူမကွဲလွန်ခင်တော့ကြားသွားခဲ့မှာပဲလို့ကျွန်တော်တွေးမိကြောက်ပါခင်ဗျာ။